Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOE Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာသမရကဖိအားပေးခဲ့ကြောင်း FBI ညွှန်ကြားရေးမှူးကောင်းကလွှတ်တော်မှာတွက်ဆိုခဲ့ပြီးနောက်တနေ့မှာပဲလေ့ဝတ်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်ဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter ကနေပြောဆိုလိုက်ပါတယ်။လူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တည်ယူဖို့ဆောင်ရည်လေရင်ဖျက်ချသွားတဲ့အဖြစ်အပျက်တွေဝန်ထဲကြောင်းအမေရိကန်ကပြောပါတယ်ဒီလိုထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူထွေးနေသူကြီးညာပေးသွားမှာပါ။
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပထမဦးဆုံးဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကနေဘလို့အကျိုးဖြစ်ထွန်းမှုတွေရရှိနိုင်မလဲဆိုတဲ့သုံးသပ်ချက်တွေကတော့
အဓိကကတော့မြန်မာဝါလီမန်နဲ့ကနေဒါပါလီမန်နှစ်ခုရဲ့ချစ်ချည်ရေးကိုအခမ်းအနားကိုမြင့်တင်တာပေါ့နော်နံပါတ်တစ်ကတော့ပြီးတော့မှကျွန်တော်တို့ဒီ၆ဖန်ရေးဆိုင်ရာကိစ္စတွေ၊ကုညီရေးဆိုင်ရာကိစ္စတွေ၊နောက်လူခွေရေးကိစ္စတွေဒါတွေလည်းပဲအများကြီးကျွန်တော်တို့ဟိုဘက်တွေပြန်အများကြီ
းကနေဒါခရီးစဉ်ဖြစ်မြောက်ရေးစီစဉ်သူတူရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။ကချင်ပြည်နယ်အတွင်းရွှေရွင်းလုံသမားတွေမြန်မာစစ်တပ်ကနေရာပြောင်းရွှေ့ခိုင်းနေတဲ့အတွက်ရင်ဆိုင်ရတဲ့အခက်အခဲတွေ၊ကချင်ပြည်နယ်အတွင်းမှာစစ်ဖြစ်နေတဲ့၆နှစ်ပြည့်အထိမ်းအမှတ်ပွဲမှာစစ်ဆောင်ဒုက္ခသည်တွေအတွက်အဓိကပြဿနာကဘာတွေလဲဆိုတာနဲ့အဲ့ဒီပြည်ပခါတွေကြောင့်တိတ်နဲ့ချီနေတဲ့အုံးအိမ်မဲ့သူတွေရဲ့လက်ရှိအခြေအနေတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမထုတ်လွှင့်ခင်အရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြီးညာပါမယ်ရှင
်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်ထားစုံစမ်းမှုတွေမရှိခဲ့ကြောင်းပြည်သူစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးအောင်ဂျိမ်းစ်ကွန်မေလွှတ်တော်မှာထွက်ဆိုခဲ့တဲ့မနေ့တုန်းကထူးထူးခြားခြား Twitter လူမှုကွန်ရက်မှာအတန်းတိတ်နေခဲ့တဲ့သမ္မတထရန့်မှာဒီကနေ့မှာတော့လေ့ဝတ်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်သာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ခဲ့တာကိုစုံစမ်းစစ်ဆေးနေတဲ့ FBI ကြီးကဲကိုပြီးခဲ့တဲ့လတည်းရာထူးကထုတ်ပယ်တဲ့အချိန်မှာရုရှားကိစ္စသူကောင်းထဲမှာရှိနေခဲ့တယ်လို့လည်းသမ္မတထရန့်ကပြောဆိုထားတာပါ။မနေ့တုန်းကလွှတ်တော်ကျမ်းစာပွဲမှာတော့အင်ဂျီရောအမျိုးသားလူညွန်ရေးအကြံပေးအရာရှိအောင်ပေါ့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတထရန့်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်းနဲ့သူ့ကိုရာထူးကဖြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ဂျီရောတာဝန်ရှိသူတွေကပြောင်းကြကြလင်းလယ်ပြောဆိုခဲ့ကြောင်း FBI ကြီးကဲအောင်ကထွက်ဆိုခဲ့တာပါ။ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုအလုကဖြုတ်လိုက်တာလို့လည်းလွှတ်တော်မှတ်တွေကပြောဆိုခဲ့ပါတယ်။ရုရှားရဲ့ကြောင်းဝင်နှောက်ယှက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။တလူတော်ထောက်လိုင်းကော်မတီရှင်းပေါက်ထွက်ဆုံမှုဟာရာထူးကဖယ်ရှားမခံရခင်လတွေအတွင်းသမ္မတထရန့်နဲ့တွေ့ဆုံခဲ့ရတဲ့နဲ့ပတ်သက်လို့ FBI အကြီးအကဲဟောင်းအနေနဲ့ပထမဆုံးအချိန်လူစုရှင်ကြားထုတ်ဖော်ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာရုရှားကဂျောင်းဝင်စုပစ်ခဲ့တဲ့အကြောင်းအမေရိကန်ထောက်လိုင်းအသိုင်းအဝိုင်းကအလေးနဲ့လက်ခံထားစေဖြစ်တယ်လို့လည်းကြားနာပွဲအတွင်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ရဲ့ပုဂ္ဂလိကအကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့ FBI အကြီးအကဲဟောင်းရဲ့ထွက်ဆိုချက်တွေအရရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်ဖို့ညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့တဲ့မရှိဘူးလို့ကျန်းနာပွဲအပြီးမှာပဲပြောဆိုခဲ့ပါတယ်
။အမေရိကန်ဆိုရရဲ့လူဝဲဆရွက်စရန်နေပေါက်ကြားမှုနဲ့တရားစွဲဆိုခံထားတဲ့အမျိုးသမီးကိုသူ့စီမှာနောက်ထပ်ကိုယူထားတဲ့လူဝဲဆရွက်စရန်နေရှိကောင်းရှိနေနိုင်သေးတယ်လို့ဆိုပြီးတော့တရားလိုရှင်းတွေကကြာသပတင်းနေ့မှာမေးမြန်းဆက်ဆေးကြမှာပါ။အဲ့ဒီအချိန်ထိသူ့ကိုဆက်ပြီးတော့ထိန်းသိမ်းထားဖို့ဘိုးဆိုရတရားသူကြီးကအမိန့်ချလိုက်ပါတယ်။အသက်25နှစ်အရွယ် reality winner ကိုအမခံနဲ့လွတ်ပေးလိုက်ရင်နိုင်ငံပြင်ပကိုထွက်ပြေးသွားနိုင်တယ်လို့တရားလိုရှင်းတွေကပြောပါတယ်။အင်မီရောကိုမီရှိုပစ်ချင်တဲ့ကာဒီစတန်ကနေတနေရာမှာသွားနေမယ်ဆိုပြီးတော့ဝင်လာကသူ့ရဲ့မက်ဆုစာအုပ်ထဲမှာရေးသားထားတယ်လို့လက်ထောက်ရှိနေဂျင်နီဖာဆိုလာရီတရားကနေပြီးတော့တရားသူကြီးကိုတင်ပြခဲ့ပါဗျ။လေမော်ယောင်ဝစ်ဆောင်တဲ့ချင်းချင်းခက်ခံထားရတဲ့ဝင်လာကနိုင်ငံတော်ကာကွယ်ရေးဆိုင်ရာသတင်းချက်လက်တွေကိုတရားမဝင်ရယူပြီးလွှဲပြောင်းပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်အတွက်သူ့မှာအပြစ်မရှိတဲ့အကြောင်းတရားရုံးမှာထွက်ဆိုထားပါဗျ။ဘိုးအစိုးရရဲ့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်တော့အမြင့်ဆုံးထောက်နဲ့10နှစ်အထိကြာခံရမှာပါ။ဖာစီနဲ့အာရဗာသာစကားကျွမ်းကျင်သူဝန်တာဟာထိတ်တဲလူဝက်လုံခြုံရေးကိစ္စတွေအတွက်နောက်ကျောင်းရာဇဝင်ရှင်းလင်းမှုရထားပြီးတော့ဂျော်ဂျီယာပြည်နယ်အော်ဂစ်စတာမြို့မှာအလုံးလုံးကန်နေတဲ့သူဖြစ်ပါတယ်။ဝန်တာဟာအစိုးရရဲ့ထိတ်တဲလူဝက်သတင်းတွေကိုမိတူကူးယူပြီးအီးမေးလ်ကနေတဆင့်အွန်လိုင်းသတင်းဌာနကိုပေါက်ကြားစေခဲ့တာဖြစ်တယ်လို့အစိုးရရှင်းတွေကပြောပါရရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်တွေဆွေးနွေးညှိနှိုင်းရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းထားတဲ့ဝန်ကြီးချုပ်ထရီဆာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကရွေးကောက်ပွဲမှာအထည်နာခဲ့ပါတယ်ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ပဲအရေးနေနေတာပါလူများစုနဲ့ထိချုပ်ထားတဲ့လွတ်တော်မှာပုံမှန်အင်အားတိုးလာစေဖို့နဲ့ EU ကထွက်ဖို့ဆွေးနွေးရမှာဗြိတိန်ကခိုင်မာအားကောင်းလာစေဖို့မျှော်လင့်ထားတဲ့ဝန်ကြီးချုပ်အနေနဲ့သုံးနှစ်ဆော့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်မျက်နှာပြည့်စည်ဖြစ်ခဲ့ရတယ်လို့ယာရုကထွက်ပေးဖို့ဖိအားတွေနဲ့လည်းရင်ဆိုင်နေရပါတယ်ကိုဇန်နီယာ658ရှိတဲ့အောက်လွတ်တော်ရဲ့636နေရာအတွက်ရှင်ပြန်ရမှာအနာရကွန်ဆာဗေးတစ်ပါတီက310လီဘာပါတီက258နေရာရရှိခဲ့တာပါဒါကြောင့်လဲကျန်နေရာတွေအားလုံးကိုကွန်ဆာဗေးတစ်ပါတီကနိုင်မယ်ဆိုရင်တော့မှအများစုဖြစ်ထိချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူးရွေးကောက်ပွဲမတိုင်ခင်မှာတော့ကွန်ဆာဗေးတစ်ပါတီက330လီဘာပါတီက229နေရာရရှိခဲ့တာပါတာဝန်ယူထားတာ17လလောက်မပြည့်သေးတဲ့ဝန်ကြီးချုပ်ထရီဇာမေအနေနဲ့နိုင်ငံရေးဖိအားတွေကြောင့်ယာရုကထွက်ပေးရမယ်ဆိုရင်တော့1920ပြည့်လွန်နှစ်တွေနောက်ပိုင်းဝန်ကြီးချုပ်တက်တန်းအတူဆုံးခေါင်းဆောင်တူလည်းဖြစ်လာနိုင်ပါတယ
်ပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတဦးနဲ့သူ့ရဲ့အမျိုးသမီးဖော်ကိုနိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တဲ့ဗီဒီယိုဖိုင်ကို IS စစ်သွေးကြွတွေကထုတ်ပြန်လိုက်ပါတယ်ဗီဒီယိုထဲမှာပါတဲ့တရုတ်အမျိုးသားဟာပြည်ခရီးလာကဘလူချစ်စတန်ပြည်နယ်မြို့တော်ကတ္တာမှာပြန်ပြီးဆွဲခံထားသူဖြစ်တယ်လို့ပြည်နယ်ဆွေရတာဝန်ရှိသူတွေကဖိအားကိုအတည်ပြုပါတယ်အသက်ခံထားတဲ့အဲ့ဒီတရုတ်နိုင်ငံသားတွေရဲ့အလောင်းတွေကိုရှာမတွေ့သေးတဲ့အတွက်အစိုးရဘက်ကတရားဝင်အတည်ပြုလိုက်တယ်ဆိုတာမျိုးမဖြစ်ရအောင်အဲ့ဒီအရာရှိကသူ့ရဲ့နာမည်ကိုတော့ထုတ်မပြောပါဘူးပြန်ပြီးဆွဲခံထားတဲ့တရုတ်နိုင်ငံသားတွေသိဆုံးသွားတာဖြစ်ကောင်းဖြစ်မယ်လို့ပါကစ္စတန်ဆွေရကအကြောင်းကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူဟွာချိုယင်းကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲအထွေမှာပြောပါရယ်ဒီကိစ္စအတွက်ထူးဆိုရင်ကြောင်းနဲ့အဲ့ဒီတရုတ်နိုင်ငံသားတွေဖမ်းဆီးခံထားတဲ့ကာလတစ်လျှောက်လုံးသူတို့ကိုကယ်တင်ဖို့ကြိုးစားနေခဲ့တယ်လို့လည်းပြောခွင့်ရကဆိုပါရယ်ပါကစ္စတန်နဲ့တရုတ်ဆွေရတို့ဆက်သွယ်ပြီးတော့အခြေအနေရရက်ကိုနီလန်ပေါင်းစုံနဲ့စစ်ဆေးနေတယ်လို့လည်းဟွာချွန်ရင်ကပြောပါရယ်ကာတာမျိုးရတောင်ဘက်ကီလိုမီတာ50အကွာမက်စတန်အရက်မှာတရုတ်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်လိုက်တဲ့အကြောင်း IS အဖွဲ့ရဲ့သတင်းတွေကိုထုတ်ပြန်နေတဲ့အမတ်သတင်းဌာနကကြာသပတေးနေ့မှာပြောပါရယ်မက်စတန်အရက်တောင်တန်းတွေပေါ်မှာ IS2 ရဲ့ဒီဌာနချုပ်ဖြစ်လာမဲ့နေရာကိုအစိုးရဘက်ကအထူးစစ်ဆေးရေးလို့ဖျက်ဆီးပစ်လိုက်ပြီလို့ပါကစ္စတန်အစိုးရကကြေညာလိုက်ပြီးနိုင်ပိုင်းအကြာမှာဒီဆီးရီးယားအခြေဆိုင်အကြံဖတ်အုပ်စုကတရုတ်နိုင်ငံသားနှစ်ဦးကိုတတ်လိုက်တာဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ကြေညာလိုက်တာပါရှင်အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တနင်္သာရီတိုင်းဒဝဲမြို့အနီးလူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တေယူပို့ဆောင်ရေးလေရင်ပြတ်ကျသွားတဲ့ဖြစ်ဖြစ်တွေဝန်ထမ်းကြောင့်အမေရိကန်ကပြောလိုက်ပါတယ်။ကြီးကွဲစရာဖြစ်ဖြစ်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိခိုက်သေးဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်အစိုးရကအထူးဝန်ထမ်းစကားပါလို့ကြောင်းနဲ့စစ်ပဆိုင်ရာတာဝန်ရှိသူတွေမိသားစုဝင်100ကျော်လိုက်ပါသွားတဲ့လေရင်မတော်တဆမှုကြောင့်ကြီးမားတဲ့နစ်နာဆုံးရှုံးမှုနဲ့ကြုံရသူတွေအတွက်ဆုတောင်းမြတ်တာပို့သလိုကြောင်းမနေ့တုန်းကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့ရသူဟက်တာနျူရက်ကပြောဆိုလိုက်တာပါလေရင်မူတန်းတွေစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်တွေစုစုပေါင်း120ဦးလိုက်ပါသွားတဲ့လေရင်ကအလောင်း32လောင်းထိတွေ့ရှိထားပြီး90ကျော်ကတော့ပြတ်ဆုံးနေဆဲဖြစ်ပါတယ်။ရှာဖို့တွေ့ရှိထားတဲ့အလောင်းတွေနဲ့16လောင်းကိုဘသူဘဲဝါဆိုတာခွဲခြားတည်ပြုနိုင်ကြောင်းလဲဒီကနေ့ပဲတပ်မတော်ကော်ဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပြီးသေဆုံးသူတွေကတချို့ဒီကနေ့သေချာတွေလုခဲ့တာပါ။ရှာဖွေလုပ်ငန်းတွေကိုတော့ရာသီဥတုအခြေအနေစိုးရွားနေတဲ့ကြားကပဲတတိယနေ့အဖြစ်ဒီကနေ့မှလည်းစစ်ရည်ရင်တွေအရက်ဖက်ရည်ရင်တွေနဲ့ဆက်လက်ဆောင်ရွက်နေကြောင်းလဲပြောဆိုထားပါတယ်။
မြောက်ကိုရီးယားနိုင်ငံဟာရန်သူစစ်သည်မော်တွေကိုတိုက်ခိုက်ဖျက်ဆီးနိုင်တဲ့မြေပြင်ကနေရေပြင်ဖြင့် cruise ပဲ့ထိန်ဒုံးကျည်စင်းကိုအအောင်မြင်မြင်ဆန်းသက်ပစ်လွတ်လိုက်တယ်လို့နိုင်ငံပိုင် KCN သတင်းဌာနကဒီနေ့တောက်ချာနေမှာပြောပါရယ်။ကြာသပတေးနေ့အစောပိုင်းမှာတော့ခေါင်းဆောင်ကင်ဂျွန်ဦးရဲ့ကြီးကြပ်မှုနဲ့မြေပြင်ကနေရေပြင်ဖြင့်ဒုံးကျည်အတော်များများကိုဆန်းသက်ပစ်လွတ်ခဲ့တယ်လို့ KCN သတင်းကပြောပါရယ်။ကိုရီးယားရှေ့ဘက်ပင်လယ်ပြင်ပေါ်မျောနေတဲ့ပြစ်မှတ်တွေကိုမစ်ဆိုင်းဒုံးတွေနဲ့မလွဲနဲ့ပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါရယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်မှာမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေထပ်ပြီးတော့ချမှတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုမစ်ဆိုင်းဒုံးစမ်းသပ်ပစ်လွတ်တာဖြစ်တယ်လို့တစ်လအတွင်းမှာ၄ချိန်မြောက်လည်းဖြစ်ပါရယ်။ပထမ၃ချိန်စမ်းသပ်မှုကတော့ပက်ထိန်တက်ဒုံးကျည်တွေဖြစ်ပါရယ်။မြ နောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုအထိကိုပြစ်ခတ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတဲ့မစ်ဆိုင်းတုံးကြီးထုတ်လုပ်ဖို့စိတ်ပိုင်းဖြတ်ထားတာကိုထင်ထင်ရှားရှားတွေ့မြင်ရတာပါ။မြောက်ကိုရီးယားဘက်ကအခုလိုတုံးကြီးတွေမကြာခဏတိုးပြီးတော့ဆန်သက်ပြစ်လွတ်နေတာဟာကိုရီးယားကျွန်းဆွယ်အတွင်းနျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲပြန်ဆောင်နိုင်ရေးအတွက်ပိုးပြီးတော့ခက်ခဲလာစေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောဆိုထားပါရဲ့ရှင်။
ဂျပန်အကွေအကီဟီတိုနန်ဆွန်ပြီးအသက်58နှစ်အရွယ်အင်ရှိဇန်မင်းသားနာရိုဟီတိုထိနှက်ဆက်ခံနေတဲ့ဥပဒေတရားကိုလွှတ်တော်မှဒီကနေ့ပဲတည်ပြုလိုက်ပါတယ်။တက်တော်83နှစ်ရှိနေပြီးနှလုံးခွဲစိတ်ကုသမှုနဲ့စီးကျိတ်ဝေဒနာတွေဆေးကုသမှုခံယူနေရတဲ့အကွေပြည်အကီဟီတိုကနှစ်ပေါင်း30နီးပါးကြာထိနှက်ရရကိုဆွတ်လွတ်လို့ရောက်ပြီးခဲ့တဲ့နှစ်ထဲသဘောထားပြတ်သားခဲ့ရမှာတော့နှစ်ပေါင်း2000ကျော်ရှိနေပြီဖြစ်တဲ့ဘယင်းစနစ်နဲ့အရရဆက်ခံလေးရှိတဲ့အစဉ်လာနဲ့ပတ်သက်လို့အခြေတွင်ဆွေးနွေးမှုတွေလည်းဂျပန်နိုင်ငံမှာတကြောပြန်ထွက်ပေါ်လာခဲ့တာပါ။အကွေပြည်အကီဟီတိုနန်ဆွန်မဲ့ဆင်ရနှစ်ပေါင်းနေရာအတွင်းပထမဆုံးလည်းဖြစ်ပါလိမ့်မယ်ခမဲတော်ဘရင်ဟီရိုဟီတိုကွယ်လွန်ပြီးတဲ့နောက်1989ခုနှစ်ဇန်နဝါရီလမှာထိနှက်ရရဆက်ခံချိန်မှာဘရင်အကီဟီတိုဟာတက်တော်56နှစ်ရှိနေပါပြီအခုဘရင်အကီဟီတိုဟာတက်တော်85နှစ်ပြည့်မဲ့2018ခုနှစ်မှာနန်းဆွန်မှုသက်ဆိုင်ရာတာဝန်ရှိသူတွေစဉ်းစားနေတဲ့အကြောင်းလဲသတင်းတွေကဖော်ပြနေပါတယ်ဘရင်နန်းဆွန်နာမည်ဥပဒေတရားကိုအောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထည်အတည်ပြုခဲ့ပြီးဒီကနေ့ထက်လွှတ်တော်မှာတခဲနဲ့မဲခွက်တခဲနဲ့မဲခွက်ဆုံးဖြတ်တည်ပြုခဲ့တာကိုတော့ဂျပန်ရုပ်မြင်သံကြား NHK မှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်
။ချင်ပန်စီမြောက်တွေကိုလူသားတွေနီးတူတရားဝင်အခွင့်အရေးမပေးတော့ဘူးလို့နယူးယောက်ပြည်နယ်တရားရုံးကကြာသပတေးနေ့မှာတညီတညွတ်ထဲဆုံးဖြတ်တည်ပြုလိုက်ပါတယ်။တရားသူကြီး၅ဦးရဲ့ရေးသားချက်ထဲမှာချင်ပန်စီမြောက်တွေဟာလူသားတွေနဲ့အလားတူအရေးချင်းတချို့ရှိပေမဲ့လို့သူတို့ရဲ့လှုပ်ဆောင်မှုတွေကိုတော့စိတ်ချလက်ချလွှတ်ထားလို့မရနိုင်ဘူးလို့တရားသူကြီးထိုရီဝဘာကရေးသားခဲ့ပါတယ်။တိရစ္ဆာန်ခွင့်ရေးလှုပ်ရှားရေးအဖွဲ့ The Nan Human Rights Project ကတော့ဒီကိစ္စကိုအထက်တရားရုံးကိုတင်သွင်းမယ်လို့ပြောပါတယ်။ဒီအဖွဲ့ဟာချင်ပန်စီမျိုးနွယ်ကောင်ဖြစ်တဲ့ထိုမီနဲ့ကီဂိုတို့ကိုနေရာပြောင်းရွှေ့တဲ့ကိစ္စနဲ့တရားစွဲဆိုမှုလုပ်ထားတဲ့အဖွဲ့ဖြစ်ပါတယ်ရှင
်။ဇွန်လ19ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါ။အခုကစပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးဒေါ်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းပြောပြပေးမှာပါရှင်။ကနေဒါနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကနေဒါပင်ခံချုပ်ဒေးဗစ်ဂျွန်စတန်အွန်တိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်သရီဝင်းတို့နဲ့ကြာသပတေးနေ့ကတီးခြားစီတွေ့ဆုံပြီးပညာရေးအပါအဝင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်အကြောင်းမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင
်။ကနေဒါနိုင်ငံကို၅ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမနေ့ကကြာသပတေးနေ့ကကနေဒါဘယင်ခံချုပ်ဒေးဗစ်ဂျွန်စန်နဲ့အော်တဝါမြို့ကဘယင်ခံချုပ်ရဲ့နေအိမ်မှာတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုအတွင်းပညာရေးနယ်ကမ္ဘာလှည့်ခီးသွွားလုပ်ငန်းအပါအဝင်ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြသလိုရှေးဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရပြင်အွန်တိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်သရင်းဝင်းနဲ့လည်းဒေါ်အောင်ဆန်းစုကြည်မနေ့တုန်းကတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်သိမ်းမြေရေးနဲ့ငင်းကြေးရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုကနေဒါနိုင်ငံရဲ့ Federal Snit အထွေထွေတွေကိုမြန်မာပြည်သူတွေကိုမျှဝေသွားဖို့နဲ့နိုင်ငံပြည်သူတွေအကြားမှာထိတွေ့ဆက်ဆံမှုတွေတွန်းမြင့်သွားနိုင်ရေးဆွေးနွေးခဲ့ကြတာပါ။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာနိုင်ငံအစိုးရတွေကြားမှာသာမကပြည်သူအချင်းချင်းကြားမှာလည်းထိတွေ့ဆက်ဆံမှုတွေပိုးပြီးတော့များလာဖို့မျှော်လင့်တဲ့အကြောင်းကနေဒါရောက်မြို့မရေးလှူရှားသူတွေကပြောပါရယ်။အခုခီးစဉ်ကနေနိုင်ငံခြားပါလီမန်ချစ်ကြည်ရေးလည်းတွန်းမြင့်လာနိုင်ပွဲရှိတယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါရယ်။
အဓိကကတော့ဒီဟိုဘက်မှာရှိတဲ့ကျွန်တော်တို့ပါလီမန်နဲ့ဂရီးကနေဒါမှာရှိတဲ့ပါလီမန်မြန်မာပါလီမန်နဲ့ကနေဒါပါလီမန်နှစ်ခုရဲ့ချစ်ကြည်ရေးကိုအခန်းကဏ္ဍကိုမြင့်နေတာပေါ့နော်နံပါတ်၁ကတော့ဟဲ့လားပြီးတော့မှကျွန်တော်တို့ဒီထောက်ပံ့ရေးဆိုင်ရာကိစ္စတွေကုညီတဲ့ဆိုင်ရာကိစ္စတွေနောက်လူ့ခွင့်ရေးကိစ္စတွေဒါတွေလည်းပဲအများကြီးကျွန်တော်တို့ဟိုဘက်တွေပဲအပြန်အလှန်ပြောဆိုနေတာရှိတယ်ဆိုတော့ကျွန်တော်တို့ကတော့ positive ပေါ့နော်အကောင်းမြင်ဝါဒနဲ့အများကြီးထုံးတက်မှုတွေရှိနေမယ်လို့ကျွန်တော်တို့မြင်ပါတယ်
လောလောဆယ်တူရန်တိုမြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတူရန်တိုမြို့တော်ဝင်တဲ့ဒီကနေ့တွေ့ဆုံဖို့ရှိတယ်လို့အဲ့နောက်တူရန်တိုရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံအောင်ပါပါဒီကနေ့အစီအစဉ်တွေနဲ့ပတ်သက်လို့တော့ကိုတင်မတီစောစောကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဒီမှာတော့အဓိကအဖြစ်ကျွန်တော်တို့အပိုင်း၃ပိုင်းကွဲထားတယ်ပေါ့နော်ပထမတစ်ပိုင်းကတော့ဒီတူရန်တိုဒီမေယာတွေတော့ကောင်ဆယ်လာတွေနဲ့ပတ်သက်တဲ့ဒီအင်ဗက်စတာတွေနဲ့ပတ်သက်တဲ့အပိုင်းကတစ်ပိုင်းပေါ့နော်အဲ့ဒါက first meeting ဖြစ်ပါလိမ့်မယ်ပြီးတော့မှ second meeting မှာကတော့ကျွန်တော်တို့လုံးဝအာမီကွန်မြူနတီပေါ့နော်တိုင်းသားမြန်မာပြည်ပေါ်ရည်ဒီပေါ်ရောက်မြန်မာနိုင်ငံသားတွေနဲ့အဲဒေါ်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့အခါနာပေါ့နော်အဲ့ဒီမှာတော့ number meeting မပါပါဘူးပြီးတော့မှနေ့ကနေ့နာရီခွဲမှာကတော့ဒီ community leader တွေနဲ့အဲကျွန်တော်တို့ဒီ PFOV လို့ခေါ်တဲ့ parliamentary friends တို့ပါပါပေါ့နော်ဒီ parliament ထဲကမြန်မာအရေးကိုလှူခြားသောသူများနဲ့ ကျွန်တော်တို့ဒီမြန်မာနိုင်ငံရေးမှာတက်ကြွလှရှားတဲ့ဥဆောင်တော်သူတို့ပြောရမှာပေါ့နော်အဲ့ဒီချို့နဲ့ခက်ပြုတ်ကိုသူကအဓိက၃ဘိုင်းပေါ့နော်အဲ၃ဘိုင်းခွဲထားပါတယ်
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဖက်ဒရယ်နိုင်ငံများဖိုရမ်ကစီစဉ်ကျင်းပတဲ့ကနေဒါဖက်ဒရယ်စနစ်အတွင်းတက်မတော်ရဲ့အခမ်းအနားတက်ဖက်ရက်ဖက်ဆက်ဆံရေးနဲ့ကနေဒါရက်တက်ဖွဲ့ရဲ့အခမ်းအနားဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကနေဒါနိုင်ငံကို၅ရက်ကြာရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာတော့ကနေဒါဝန်ကြီးချုပ်အပါအဝင်ကနေဒါအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပြင်ကနေဒါရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံတာပါကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံမှုအတွင်းမှာတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအလေးထားဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါအစိုးရကဒေါ်လာ၈သန်းကျော်ကူညီမဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုအပြီးမှာကြေညာခဲ့ပါတယ်။ကနေဒါခီးစဉ်အပြီးမှာတော့ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာဆွီဒင်နိုင်ငံကိုခီးဆက်အောင်မှာဖြစ်ပါတယ်ရှင်။
မကင်ဖြူထွေးပြောပြခဲ့တာပါရှင်အခုတော့ကချင်ပြည်နယ်ကစီးရီးတက်မှနေတဲ့အခြေအနေအိုးအိမ်ရွှေပြောင်းသူတွေရဲ့အခက်အခဲနဲ့ကချင်ပြည်နယ်မှာအခုလိုစစ်ဖြစ်နေတာ6နှစ်တင်းတင်းပြည့်ခဲ့ပြီဆိုတဲ့အကြောင်းတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ကရွှေမော်ရင်းလုံသားတွေနဲ့ဒေသခံ300ကျော်ဟာဒီလ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာဖို့စစ်တပ်ကညွှန်ကြားခဲ့တဲ့အတွက်တနိုင်းမြို့မှာခိုလုံနေကြရပါတယ်ဒါပေမဲ့လက်ရှိခိုလုံနေကြတဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့နေရာတွေမှာအာဏာပိုင်တွေကနေခွင့်မပေးဘဲထပ်မံပြောင်းရွှေ့ဖို့ညွှန်ကြားခဲ့တဲ့အတွက်အဲ့ဒီနေရာဟာလုံခြုံရေးအားနဲ့နေတဲ့အကြောင်းဒုက္ခအသည်တွေကိုအကူအညီပေးသူကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါမယ်ရှင
်တနိုင်းမြို့နယ်ထဲကမော်သွင်းကနေထွက်ခွာသွားတဲ့အိုးအိမ်မဲ့ဒုက္ခအသည်တွေကိုတနိုင်းမြို့ထဲနေထိုင်ခွင့်မပြုဘူးလို့မြန်မာအာဏာပိုင်တွေကလည်းညွှန်ကြားလာကြောင်းခရီးရန်ကက်တလက်အသင်းတော်ကူညီရေးဖွဲ့အတဝန်ရှိသူဦးနော်တောင်ကပြောပါတယ်
ဒီပြောင်းခံရတဲ့ဥယျာဉ်ကျွန်းခွာရတဲ့မိမိအိမ်နေပြီနေရာမရှိတဲ့လူတွေပဲဒီတနိုင်းရောက်နေတဲ့လူက300လောက်ရှိပါခင်ဗျ။အဲဒေတာခါနောက်ပဲရှိပါတယ်ခင်ဗျ။အဲဒါဒီဒီကိုအစိုးရအနေနဲ့ကပေါင်းရာကျေးရွာကိုရှိပြောင်းနေဖို့ဒီနေ့တော့ကျွန်တော်ကိုအယုံမှခေါ်ပြီးမှဒါဖြစ်အပ်ပေးနေတာသိရပါတယ်။ကျွန်တော်ကဒုံချုံမှုမရှိဘူးလို့ပြောတဲ့အချိန်မှာဒုံချုံမှုကတော့တနိုင်းရောက်တဲ့ဒုံချုံမှုမရှိဘူးလို့သူတို့ကအဲ့လိုပြန်ပြောပါလေ။ဘာသာရေးဆရာကြီးအနေနဲ့ကတော့ဥအိမ်မှာခုအကြောင်းမှာအာကူတကြီးရောက်လာတဲ့လူတွေကိုပြန်သွားကြပါလို့ကြောင်းရှိပါလို့ပြောဖို့ကတော့ကျွန်တော်တို့လည်းအခက်အခဲရှိတယ်လို့
တနိုင်းမြို့နယ်တွင်းကိုရောက်ရှိလာတဲ့မော်လုတ်သားများစုဟာနေရကိုပြန်ကြပေမဲ့လည်းမော်သွင်းဒေသခံရွာသားတွေအနေနဲ့နေထိုင်စားသောက်ရေးမှာခက်သွေနေတာပါဒုက္ခသည်တွေသွားနေဖို့ဆိုပြီးအစိုးရကနေပေးထားတဲ့တနိုင်းမြို့နယ်ထဲကနောက်လုံကောင်ရာကြီးရွာဟာလုံခြုံရေးရစိတ်ချဖွယ်ရမရှိဘူးလို့ဦးနော်တောင်ကဆက်ပြောပါတယ
်။ကောင်ရာကလူကြီးတောင်မှအဲ့ဒီနေရာမှာဟိုနေ့ကလည်းကြီးကြတယ်ဆိုပြီးမှလူ၃ယောက်ဒဏ်ရာရတဲ့အခြေဖြစ်သွားတဲ့အတွက်အဲ့ရကောင်ရာလူကြီးတောင်မှတချို့တနိုင်းမှာရောထွက်ပြေးတင်းချောင်းနေတာရှိပါတယ်ခင်ဗျ။ဟိုလုံခြုံရေးပိုင်းဆိုင်ရာရောအဲ့မှာမနေဘဲနဲ့မိမိရဲ့ကျွာကိုပြန်ဖို့အတွက်ရောတော်တော်လေးခက်ခဲမှုအနေထားတော့ရှိနေလို့ကျွန်တော်လည်းတော့မြင်ပါတယ်ခင်ဗျ။
ပြီးခဲ့တဲ့ဆွန်လ၄ရက်နေ့တုန်းကမြမတမတော်နဲ့ကချင်လွတ်လပ်ရေးတမတော် KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နောင်လုံကောင်ရာကျေးရွာတဲ့လက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့မိသားစုဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်ကလည်းရှိထားတာပါ။တနိုင်းမြို့နယ်တွင်းကသံပလားမော်ဝံပလားမော်အောင်လွတ်မော်တုံမဏီမော်ချောင်းစုံမော်နံပြူမော်နံကုမော်မှနေထိုင်ကြတဲ့ဒေသခံရွာသားတွေနဲ့ရွှေနဲ့ပရင်းကိုသပိုင်းတိုင်းရှာဖွေသူ့ဖော်သူမော်လုတ်သားတွေဟာတောင်းတဲ့ရှင်ရှိနေပြီးမော်သွင်းကလည်းသပွဲပွဲထွက်ခွာလာနေတယ်လို့မော်သွင်းလုပ်ငန်းပိုင်ရှင်ဆိုင်းအိုက်ကပြောပါတယ်
။ဘိုက်ဘောကြည့်တဲ့နေရာကျတော့ဒီမော်နဲ့တော်တော်လေးနီးနေတယ်လေ။အမအတန်ဒီပါဆိုလို့ကြားရတယ်ဆိုတော့လူရပုံနဲ့တော့အပြင်းပြင်းနဲ့ဆိုတော့အကုန်လုံးလုပ်ငန်းရှင်တွေကအကုန်ဆုတ်ပြန်ပြန်တော့ကြတယ်ခုကတော့မော်ရဲမှာလူရှိတယ်လို့သူလေတုံးပေးနေပြန်တယ်လူပြန်ကားနဲ့ပြန်တယ်လူပြန်ပေါ့အေးဆက်လေမေးပြီပေါ့လိုင်းလျှောက်ပြန်တယ်လူလည်းပြန်တယ်ပုံသေးလုံးကလည်းသုံးလေးဆလောက်တခါလေးပန်းတက်သွားတယ်ဆက်လေကလည်းကားနဲ့ပုံမှန်6000ပဲလေတယောက်ကိုအနိုင်ကြီးကိုပဲပေါ်ပါနဲ့အခုကတယောက်ကို2000ပဲ3000လိပေးရတယ်ဗျာဒီမော်ထဲကနေအဲ့ဒီဂိတ်ယူကတယောက်ကို3000 4000အဲ့လိုပေးရတော့တချို့လူတွေကမတက်နိုင်ဘူးလေဒီလိုအချင်းလုံးနေတဲ့ဆင်မီကြီးလေးဆိုတော့အဲလမ်းလျှောက်ပြန
်ဒီလိုမော်သွင်းကနေထွက်လာသူများနေတာကြောင့်တည်ယူပို့ဆောင်ရေးရင်စရစ်တွေအဆမတန်ထိုးသက်သွားတယ်လို့ဆိုင်းအိုက်ကပြောပါတယ်ဒါအပြင်ဒီပြောင်းရှိဒုက္ခတဲတွေကိုပါတာရေးအသင်းဖွဲ့တွေသွားရောက်ကြိုဆိုဖို့ကိုလည်းအာဏာပိုင်တွေကနေပိတ်ပင်ထားတဲ့အခြေအနေမှာရှိနေပါတယ်ဒီတနိုင်းမြို့နယ်ထဲကမော်တွင်းနေဟာ KIO ကနေထိန်းချုပ်ထားတာဖြစ်ပေမဲ့လုပ်ငန်းရှင်တွေအနေနဲ့သက်ဆိုင်ရာအစိုးရဌာနတွေကိုလည်းအကောက်ခွန်ပေးနေရတယ်လို့ မော်တယ်လုပ်ငန်းရှင်ဆိုင်းအိုက်ကပြောပါတယ
်လက်ရှိမော်ဒီအားလုံးကတော့ဒီကိန်းရေးဆိုရနေတဲ့အစီအစဉ်လေးနဲ့လုပ်နေကြတယ်ဒါပေမဲ့အဲ့ဒီကျိုးနဲ့ကဆက်လာတဲ့ဆိုပေမဲ့လည်းကိန်းရေးဆိုရတော့အခုတစ်ခါကောင်းနိုင်တော့ပြီးရလေနော်ဒါပေမဲ့ဆက်သွားတဲ့ဟာတွေကလည်းစင်းငယ်အကုန်လုံးကဒီဆိုရရေးဌာနပေါင်းစုံကိုပြီးနေရတာပဲလေ
တမတော်အနေနဲ့တနိုင်းမြို့နယ်ထဲကမော်သွင်းတွေကိုထိန်းချုပ်လိုတာကြောင့်အခုမော်သွင်းရှိတဲ့ဒေသထဲစစ်စင်ရေးလှုပ်ဆောင်နေတာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်သူသေးသွင်းမှုကုစားကြည်ကပြောပါတယ
်စစ်တပ်ကအားလုံးစိုက်ပြီးနိုင်ကြလို့ရှိရင်ဒါဒီနေရာလောက်ဖက်ကတ်လို့ပေါ့နော်စက်ရန်တရားကြီးနဲ့ကွန်မြူနတီအချို့တူပို့ပိုင်လေးလေးကပ်ပြီးနဲ့သူတို့လက်ထဲမှာလှုပ်ဆောင်မှုဖြစ်သွားနိုင်တယ်အခုကတရားမဝင်တရားဝင်ဆိုရခါဒီနိုင်ငံကြီးရဲ့ခွင့်ရေးပေါ်မှာအများကြီးနေပြီးတယ်ဒီကတော့လက်နဲ့ကန်ဖွဲ့စည်းမောက်ပဲအဖို့ကြီးကောက်ခံနိုင်တယ်ဒါကြောင့်မို့အင်အားကြီးနိုင်တယ်ဒါကြောင့်ဒီဘာဝတရားသာသာတတ်ထုထွက်တဲ့နေရာမှန်တမျှကစစ်တပ်ကနေရှင်မင်းကြီးကသူစစ်စင်နဲ့တိုက်ပွဲကိုဖန်တီးရခါတိုက်တဲ့အချိုးကျတယ်ဒီကသာထွက်တဲ့နေရာမှာအားလုံးသူတို့လွမ်းချုံဒီမှာဒီအားလုံးစစ်တပ်နေရာယူဖို့တော့ဒါအများကြီးဖြစ်နေဆိုရှိတယ်
မြမတမတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့လူကြားစစ်ရေးပဋိပက္ခဖြစ်ပွားနေတာဟာမြေပေါ်မြေအောက်တရားစာတွေနဲ့အများအပြားသက်ဆိုင်နေတယ်လို့ဝေဖန်ပြောဆိုမှုတွေရှိထားတယ်လို့တမတော်ကလည်းတနိုင်းမော်သွင်းကိုထိန်းချုပ်မှဆိုရင်နေမြေခံတိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့စစ်ရေးပြင်းထန်လာမဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြခဲ့တာပါရှင်ကချင်စစ်ရှောင်ပြည်သူတွေဒီကနေ့ကြုံတွေ့နေရတဲ့အခက်အခဲတွေထဲမှာအဓိကအခက်အခဲကတော့နေရာထိုင်ခင်းပြဿနာဖြစ်တယ်လို့မြစ်ကြီးနားမြို့မှာကျင်းပတဲ့စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်စုတောင်းပွဲကိုတက်ရောက်လာသူတွေကပြောပါတယ်အဓိကသူတို့မျှော်လင့်နေတာကအိမ်ပြန်နိုင်ဖို့အရေးဖြစ်တယ်လို့လည်းပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်မှာစစ်ပွဲတွေတကြောပြန်ပြန်လည်ဖြစ်ပွားလာတာဟာဒီကနေ့ဆိုရင်6နှစ်ပြည့်ပြီဖြစ်ပါတယ်6နှစ်ပြည့်အထိမ်းအမှတ်စုတောင်းပွဲတွေကိုကချင်ပြည်နယ်အတွင်းကမြို့ကြီးတွေမှာသာမကနိုင်ငံတကာရောက်ကချင်မျိုးသားတွေကပါကျင်းပခဲ့ပါတယ်မြစ်ကြီးနားမြို့စီတာဘူးမနောကွင်းမှာကျင်းပခဲ့ရမှာတော့လူ 9,000 ကျော်လောက်တက်ရောက်ခဲ့ပြီးဒီအခမ်းအနားမှာစစ်ဆောင်ဒုက္ခသည်တွေပါပါဝင်တက်ရောက်ခဲ့ပါတယ်မြစ်ကြီးနားမြို့တက်ကုန်းနှစ်ချင်းစစ်ဆောင်စခန်းမှာနေထိုင်နေတဲ့ဦးတူးရင်ကစစ်ဆောင်ဒုက္ခသည်တွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပါတယ
်ဆောင်းနေရှိလာပြီဆိုတော့ယာယီတဲ့ဒုက္ခပေးတဲ့အဆောင်တွေဆက်တာတွေဆိုတော့အားလုံးပြက်တာပြက်ဆိုသူပြန်လဲပေါက်ပြဲတာတွေပြဲအမမိုးရလာကြိုးတင်းတော့အဲ့ဒါကြီးအများကြီးရှိပါတယ်စာခုကျွန်တော်တို့ကကိုပယ်ဆင့်တဲ့နော်ပဲနေကြတာလေအဲ့ဆိုအခုကကလေးတွေရဲ့လူကြီးဖြစ်လာပြီးမိဘနဲ့အတူတူအရင်ကတော့အတူတူပေါင်းအိတ်လို့ရပါတယ်အခုကတော့အဲ့လိုမျိုးသွဲပေါင်းအိတ်လို့လည်းမကျင့်တော်တဲ့အခက်အမျိုးသမီးကြီးရှိလာပြန်ရောအဲ့နေရာဆန့်ကျင်တတ်တဲ့ကျွန်တော်တို့ကလူမှုရေးဘိုင်းမှာကြီးရောတော်တော်လေးကိုအခက်အခဲရှိလာပါတယ်လို့အဲ့ဒါနေရာအခက်အခဲပေါ့နော်ဆရာ
အခြားအခက်အခဲတွေကတော့စမ်းနိုင်ရိတ်ခါကျမ်းမာရေးနဲ့ကလေးတွေရဲ့ပညာရေးဖြစ်ကြောင်းပြောပါတယ်စစ်ဆောင်ပြည်သူတွေဟာမိမိတို့အိမ်ကိုပြန်နိုင်ဖို့ကိုပဲမျှော်လင့်နေကြကြောင်းကိုအခုလိုဆက်ပြောပါတယ
်လို့ပါလူလားဆိုတော့အင်ဂျင်နီယာပဲရှိတာပေါ့ဆရာရေအလူလားဆိုတော့ကိုယ်အိမ်ကျန်တော့ဒီနေ့ဒီလေလို့ရင်ဘယ်လောက်ဆက်တယ်ဘယ်လောက်ရမယ်ဆိုတော့ကိုယ်ပြည်တော်ဆိုတော့ဆက်အားလဲမငယ်ဘူးဘာမှစိတ်ကြီးစရာအကြောင်းလဲမရှိဘူးစားနေပေးစားစားမျိုးလင့်ချက်ရှိတယ်လေအခုကျွန်တော်ဒီခမနေတယ်ဆိုတော့မျိုးလင့်ချက်မရှိတယ်လို့ကျွန်တော်နေရတယ်။ဘာပဲအခက်အခဲရှိတာလားရောမနေတော့အဆက်တကောင်ရောင်းစားလဲကျွန်တော်တို့ပတ်ဆံရတာလေ။ဘာပဲလို့ကျွန်တော်ကမျိုးလင့်ချက်ရှိဒီမှာကျွန်တော်တော့အဲတက်တကောင်ရဘယ်လိုပြောမလား။အချင်းတော်မှကျွန်တော်မဖြစ်နိုင်တဲ့ဘဝဖြစ်နေတာကို
။၆နှစ်ကြာမြင့်လာတဲ့ကချင်စစ်ပွဲအတွင်းမှာကချင်စစ်ဆောင်ဒုက္ခတဲ့13,000ကျော်ရှိကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒီကနေ့စီတာဘူးကွင်းမှာကျင်းပတဲ့လူထုစုတောင်းပွဲအခမ်းအနားကအစိုးရကိုတောင်းဆိုလိုက်တဲ့အချက်တွေကိုအခမ်းအနားကျင်းပရေးကော်မတီတွင်မှုကိုစောချက်ကအခုလိုပြောပါတယ
်။အဲကျွန်တော်တို့သူရောတောင်းဆိုတာရှိပါတယ်။အဲ့ဒါကျင်းမှာတော့ပါလေပါလေဆိုတော့ကျွန်တော်တို့ချင်းဒေတာမှာမိထန်းဖြစ်တယ်။ပြီးတော့တမန်ကလုံးလဲကျွန်တော်တို့တရားမျက်နှာတတနဲ့ငင်းငင်းတတနဲ့အဲဖြစ်စေချင်တယ်။အဲ့ဒါတောင်းဆိုချက်ဖြစ်ပါတယ်။ပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေလူချင်းနဲ့စစ်မှန်တဲ့ပြည်ထောင်စုဘုခေစီကိုလည်းကျွန်တော်တို့လိုချင်တယ်အဲ့ဒါဆိုထပ်ထပ်ပေါ်တဲ့ဟာလည်းရှိတယ်ပြီးတော့အခုလောလောလောလောတနိုင်ပြန်ပါသူချစ်စင်ကျင်းကြောက်ပြစ်ဖြစ်လာရခြင်းဖြစ်တယ်ဆိုတဲ့ဥစ္စာလည်းပါတယ်မစ္စတိတင်လုံးမှာနိုင်ငံတော်တမန်တော်နဲ့ကာကွယ်ရေးဥစ္စာပြောခဲ့တဲ့အတိုင်း2019မှာရင်းချလေးမြစ်ဆိုတဲ့ဥစ္စာလည်းတကယ်တည်းအကောင့်တွေပေါ်ဖို့လိုပါတယ်ဆိုတဲ့တက်ကျွတ်ချက်ကိုကျွန်တော်ပါပါတယ်
ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဟာ1994ခုနှစ်ကစတင်ပြီးအပြစ်ခတ်ရစဲခဲ့ရမှာ18နှစ်ကြာပြီးတဲ့နောက်2011ခုနှစ်မှာတကြောပြန်စစ်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပါတယ် ဒီ6နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်း 3,500 ကျော်လောက်ဖြစ်ပွားခဲ့တယ်လို့ KIA ကအစင်းမြင့်အရာရှိတဦးကပြောဆိုကြောင်းဒီနေ့ထုတ် 7 day နေ့စဉ်သတင်းစာမှာဖော်ပြပါတယ်။ဒီအပိုင်းတွေအတွင်းမှာတော့တနိုင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသကထောင်နဲ့ချီရဲ့ပြည်သူတွေဟာတနိုင်းမြို့ကိုထွက်ပြေးတင်းရှောင်နေကြရပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။မြန်မာပြည်မှာနိုင်ငံတကာဆိုင်ရာတိုးတက်မှုတွေရှိလာနေတဲ့ဆိုပေမဲ့လည်းအရင်တုန်းကနဲ့အခုလောလောဆယ်ဖြစ်နေတဲ့ပြည်ပခါတွေကြောင့်နေရစွန့်ခွာထွက်ပြေးရသူပေါင်းကတော့2သိန်းကျော်ရှိနေပါတယ်။ဒီအကြောင်းကို VOA သတင်းတောက် Steve Sanford ကစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းထားပါတယ်။ကိုကျော်အောင်လွင်ကပြောပြမှာပါရှင
်။ဒါကတော့ Ituta စစ်ဘေးရှောင်ဒုက္ခသည်စခန်းမှာပါ။ဒီမှာကရင်ဒုက္ခသည်3000ကျော်ရှိပါတယ်။အခြေခံလိုအပ်တဲ့ပံ့ပိုးမှုတွေကိုနိုင်ငံတကာနဲ့ဒေသတွင်းကနေရပါတယ်။ဒုက္ခသည်အများစုကအရင်ကဖြစ်ခဲ့တဲ့ပြစ်ပကတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့နေရတာပါ။အခုထပ်ပြီးတော့သူတို့ကြုံနေရတာကတော့ထောက်ပံ့ရေးရမုံငွေတွေဖြတ်တောက်မဲ့အရေးကြောင့်တေချာခိုင်မာတဲ့ပြန်လည်နေရာချထားမှုအစီအစဉ်တွေမရှိသေးဘဲစခန်းတွေပိတ်လိုက်ရင်ဘလို့ခီးဆက်ကြမလဲဆိုတဲ့ကိစ္စပါပဲ။မြေမြုပ်မိုင်းတံကိုခံခဲ့ရသူစိတ်ကလူကသူနေခဲ့တဲ့ဇာတိကျေးရွာကိုဘာမှအဆင်သင့်မဖြစ်သေးခင်ကမန်းကရန်ပြန်ရမယ့်အရေးဟာရင်လေးစရာပဲလို့ဆိုပါတယ
်ယမဘာကေရခတ်တဲ့ဟာနဲ့ရတောသချောလာနဲ့
တကယ်လို့ကျွန်တော်တို့မှရွေးစရာလမ်းလုံးဝမရှိတော့ပဲဒီစခန်းကနေထွက်ပြီးရွာကိုပြန်ရတော့မယ့်ကိစ္စကတကယ်ကိုခက်ခဲမဲ့ခီးပဲဖြစ်ပါလိမ့်မယ်ကျွန်တော်ရဲ့ဇာတိမျိုးကိုလုံးဝပြန်လို့မဖြစ်ဘူးဘာကြောင့်လဲဆိုတော့ဗမာစစ်သားတွေအဲ့ဒီမှာရှိနေတော့မယ်ရွာကိုပြန်ဖို့ကျွန်တော်ကြောက်တယ်ဗျ
တိုင်းဒေသတော်တော်များများမှာခံမှန်းလို့မရနိုင်ပဲဖြစ်ပွားနေတဲ့တိုက်ပွဲတွေကဆက်ပြီးတော့ရှိနေသေးတာမို့အဲ့ဒီဒေတာတွေကပညာရေးစနစ်ကိုလည်းထိခိုက်စေပြီးတည်ငြိမ်မှုမရှိနိုင်ပဲဖြစ်နေပါလေ။ဒါပေမဲ့လည်းကရင်ပြည်နယ်မှာခိုင်မာမှုမရှိလာတဲ့အပြစ်ခတ်ရက်စဲရေးဆိုတာရှိနေပြီးအစိုးရကလည်းကျောင်းတွေကိုတိုးပြီးတော့စောက်ပေးမယ်လို့ကြေညာပေးထားတာကြောင့်ဒေတာတွင်းကျောင်းသူကျောင်းသားတွေအတွက်တော့စိတ်သက်သာစရာပါပဲ။ဒီစခန်းထဲမှာပဲပညာသင်ကြားခဲ့ပြီးတော့ဆရာပြန်ဖြစ်လာခဲ့တဲ့မြတ်တော်ထူးကတန်းတူညီမျှမှုတွေရှိဖို့လိုအပ်နေတယ်လို့ဆိုပါတယ
်။နေဒီပိုလုကတ်ဘေခါပူဆိုတဲ့ပဲအလိုပဲတို့က
တိုင်းသားလူမျိုးစုတွေအားလုံးဒီနိုင်ငံတစ်ခုထဲမှာစုပြီးနေကြတာပါ။အားလုံးညီမျှတဲ့အခွင့်အရေးနဲ့တန်းတူထားဆက်ဆံတာမျိုးကိုကျွန်တော်မြင်နေပါတယ်။ဒါပေမဲ့ဒါတွေကတကယ်တမ်းမှရှိမနေပါဘူး။အဲ့ဒါတွေကဒီကနေ့ကျွန်တော်တို့ရင်ဆိုင်ရမယ့်အခြေအနေတွေပါပဲ
။ဒေသတွင်းကလူမှုအဖွဲ့အစည်းတွေကတော့ရွာသူရွာသားတွေကိုမြေယာပိုင်ဆိုင်ခွင့်ဆိုင်ရာကိစ္စတွေတင်ကြားပေးနေပြီးနိုင်ငံခြားစီးပွားရေးလုပ်ငန်းတွေဟာအရင်စည်ရေးပြိပကဖြစ်ပွားခဲ့တဲ့နေရာတွေကိုခက်မြန်မြန်ဝင်ရောက်လာနေကြတယ်လို့ဆိုပါတယ
်လက်ထိပုတ်ကဖုတ်ကမလတဲ့တဖာကောဟာနေမယ်လဲအဝတ်တဲ့ဖာတတို့နေပါတာကတက်လို့လက်လက်ပပွဲတော့
ဒီတဲ့လူတွေကိုဘာမှပြောဆိုတာတွေမရှိပဲနိုင်ငံခြားကုမ္ပဏီတွေမြန်မာပြည်ထဲမှာလာပြီးတော့ရင်းနှီးမြှုပ်နှံနေကြပါတယ်ဒီလိုလောက်ရက်တွေကြောင့်ဘာတွေဘလို့ဖြစ်လာနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးဒီကုမ္ပဏီတွေကဒေသခံရွာသူရွာသားတွေကိုအသေးစိတ်သတင်းအချက်အလက်တွေဘာမှမပေးပါဘူးကုမ္ပဏီတွေကဒေသခံလူထုအတွက်လူမှုရေးဆိုင်ရာတာဝန်ယူမှုတွေကိုတွဲပြီးလှုပ်ဆောင်ရမယ်ဆိုတဲ့ကိစ္စကိုထည့်သွင်းစဉ်းစားတာမရှိပါဘူး
။ကရင်မျိုးသမီးတင်းကဇီပိုရာစိန်ပြောခဲ့တာပါ။မြန်မာပြည်မှာတိုးတက်မှုတွေကတရိပ်ရိပ်ဖြစ်ထွန်းနေတာပါ။တိုင်းဒေသတော်တော်များများကတော့စီးပွားရေးလုပ်ငန်းတွေသူတို့ဒေသအတွင်းဝင်ရောက်လာနေတာနဲ့အတူလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့ကိုယ့်အိမ်ကိုယ့်ရာကိုပြန်ပြီးတော့အခြေချနိုင်တဲ့အလုပ်ဖြစ်မဲ့စီမံကိန်းမျိုးတွေကိုမျှော်လင့်နေကြပါတယ်ခင်ဗျာ။
စီးပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးရာအခြေအနေကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီအမေရိကန်တန်ကနေတိုက်ရိုက်လေလံဆွေးနွေးကစီစဉ်တွေကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်လည်းထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်ဇွန်လ9ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ဖတ်ယူနိုင်စေနိုင်ကြပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေအမေရိကန်တခွေနဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်မှာမြန်မာပြည်ရဲ့အထင်ကရအေယာဝတီမြစ်ကြောင်းမတိမ်ခေါ်ဖို့နဲ့မြစ်ကြောင်းအသုံးပြုနိုင်ရေးဘာတွေလိုအပ်နေသလဲဆိုတာကိုအခုလိုနားဆင်ရပါမယ်
။ဝေရင်းနီးလေတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်ပါလေးရှိပါတယ်။တချိန်တည်းမှာပြည်သူလူထုရဲ့အားကလည်းအများကြီးလုံးဝလို့ထင်ပါတယ်။
မြစ်ကြောင်းထိန်သိမ်းရေးဆောင်ရွက်နေတဲ့ဦးဆိုမင်းအောင်ရဲ့ပြောပြခြင်းနဲ့အတူနားဆင်နိုင်ပါတယ်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပါပါရှင်။Alibaba Group Online စီးပွားရေးလုပ်ငန်းကိုမတည်သူတရုတ်နိုင်ငံသား Jack Ma ဟာကမ္ဘာပေါ်မှာအချမ်းသာဆုံးစီးရင်ဝင်သူတစ်ဦးဖြစ်ပါတယ်။အခုလိုသူအောင်မြင်မှုရတာဟာသူ့ရဲ့လုပ်ငန်းမှာအမျိုးသမီးဝန်ထမ်းတွေကအများစုပါဝင်တာကြောင့်ဖြစ်တဲ့အကြောင်းပြောပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အခန့်ကဏ္ဍဘယ်လိုရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြပေးထားပါတယ်ရှင်။
People keep on asking me, say, why within 15 years Alibaba could grow so fast?
လူတွေကကျွန်တော်ကိုမေးလေရှိကြတယ်။ဘာကြောင့်15နှစ်အတွင်း Alibaba ဟာတဟုန်တို့အောင်မြင်ရတာလဲဆိုပြီးလူတွေကကျွန်တော်သိက္ကံကောင်းတယ်လို့ထင်နေကြတယ်။ဒါပေမဲ့ကျွန်တော်ရဲ့အောင်မြင်မှုလျှို့ဝှက်ချက်ဖြစ်တဲ့ Alibaba တချိန်တို့အောင်မြင်မှုကအမျိုးသမီးအမှုတန်းတွေအများကြီးရှိလို့ပါပဲ။ကျွန်တော်တို့ကုမ္ပဏီကိုမတည်တဲ့လူတွေရဲ့35ရာခိုင်နှုန်းကအမျိုးသမီးတွေပါ။ကုမ္ပဏီရဲ့အဆင့်မြင့်အရာရှိ34ရာခိုင်နှုန်းဟာအမျိုးသမီးတွေပါအမှုတန်း52ရာခိုင်နှုန်းကျော်ဟာလည်းအမျိုးသမီးတွေဖြစ်ကြပါတယ
်အဲ့ဒါကတော့ Alibaba Group ကို online စီးပွားရေးလုပ်ငန်းကြီးကိုမတည်ခဲ့သူကမ္ဘာမှာအချမ်းသာဆုံးပုဂ္ဂိုလ်တွေဆင်းနဲ့မှာပါဝင်တဲ့တရုတ်နိုင်ငံသား Jack Ma ပဲဖြစ်ပါတယ်သူကကုလသမဂ္ဂမှာကျင်းပခဲ့တဲ့ Gender Equality Gap ကြားမှာတန်းတူရရှိရေးညီလာခံမှာခုလိုပြောကြားသွားတာပဲဖြစ်ပါတယ်အသက်52နှစ်ရွယ် Jack Ma ပိုင် Alibaba ကုမ္ပဏီကြီးရဲ့တန်ဖိုးဟာဒေါ်လာ 30.6 ဘီလီယံရှိပါတယ်။သူကခုလိုသူ့ရဲ့ online စီးပွားရေးကုမ္ပဏီကြီးအောင်မြင်ခြင်းဟာအမျိုးသမီးအမှုတန်းများများခန့်လို့ဖြစ်တယ်လို့ရှင်းပြခဲ့ရမှာလုပ်ငန်းလုပ်ကိုင်ရမှာအမျိုးသမီးနဲ့အမျိုးသားတွေရဲ့စိတ်ဓာတ်ကွာခြားမှုကိုလည်းအခုလိုဆက်ပြီးရှင်းပြခဲ့ပါတယ်
။ This world people do not compete by how strong your muscle is people compete how smart you are your brain and your not only
ကုတင်မာလူတွေကကိုဘလဘလောင်းတောက်နေဆိုတာနဲ့ရှင်ပြိုင်ကြတာမဟုတ်ပါဘူးညာရီဘလောက်ကောင်းတယ်လဲဆိုတာကိုရှင်ပြိုင်ကြတာပါအုံနောက်သုံးဖို့ပါပဲဒီနေရာမှာညာရီမြင့်မားဖို့တာမကပါဘူးစိတ်နှလုံးသားမေတ္တာကရုဏာရှေထားဖို့လည်းလိုပါတယ်အမျိုးသားတွေစီးပွားရေးလုပ်ကြရင်အမြတ်အစွန်းရဖို့ရှင်ပြန်အနိုင်ရဖို့ကိုဦးစားပေးကြတာကျွန်တော်တွေ့ရပါတယ်စီးပွားရေးတိတ်ဆန့်လွန်းပါတယ်အမျိုးသမီးတွေစီးပွားရေးလုပ်တဲ့အခါလုပ်ငန်းကိုစိတ်ပါဝင်စားအောင်လုပ်တယ်လူနေမှုဘဝလိုအပ်ချက်ကိုရှေ့ရှုတယ်ကျင်နာတရားရှိကြပါတယ
် Alibaba Group Online စီးပွားရေးလုပ်ငန်းရှင်ကြီး Jack Ma ကအမျိုးသမီးတွေရဲ့လူနိုင်စွမ်းရည်ကိုသူ့အနေနဲ့အပြည့်အဝယုံကြည်တဲ့အကြောင်းလေးပြောကြားခဲ့ပါတယ်ဒါကြောင့် Jack Ma ပြောကြားခဲ့သလိုမြန်မာနိုင်ငံမှာရောနိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍတွေမှာ အမျိုးသမီးတွေရဲ့လုံနိုင်စွမ်းရည်အပေါ်ဘယ်လောက်ယုံကြည်မှုရှိကြပြီးလက်တွေဘယ်လောက်လှုပ်ဆောင်ခွင့်ရကြပါသလဲဆိုတာကိုအမျိုးသမီးတချို့တို့ရဲ့အမြင်တွေကိုစူးစီးတင်ပြလိုပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အကြောင်းအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်အီချေဆိုင် Asia Pacific Center for Security Studies မှာဒုတိယဗိုလ်မှူးကြီးဖြစ်တာဝန်ထမ်းဆောင်နေသူပမောခဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုကျွန်မအဦးဆုံးတင်ပြလိုပါတယ
်။ကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျွန်မတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေ
ဟုတ်ကဲ့
အခက်အခဲတွေရှိတယ်။ဆိုတော့ဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ်
ဟုတ်ကဲ့
ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့ဟုတ
်ကဲ
့မသိနိုင်ဘူးဆိုတော့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်အရေးကြီးပါတယ်ကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှင်နိုင်ငံရေးနဲ့ကာကွယ်ရေးနဲ့မဆိုင်ဘူးအလုံးဝဆိုင်တဲ့ human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေဆိုအဲ့ဒါတွေကိုကျမသိစေချင်တာကတော့အလုံးနဲ့ဆိုင်တယ်ဥစ္စာမဆိုင်တဲ့နေရာမရှိဘူ
းမျက်ရှိမြန်မာနိုင်ငံသတင်းလောကမှာအမျိုးသမီးသတင်းတောင်များလဲများလာပြီးဖြစ်တဲ့အတွက်ကြောင့်လေသတင်းလိုက်ရာမှာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်အာသာခြင်းနဲ့ပတ်သက်လို့လေကချင်တိုင်းရင်းသူ Esther ထူဆန်ရဲ့အမြင်ကိုတင်ပြလိုပါတယ်သူကတော့ကျွန်းနေထံကရတဲ့ပင်လယ်စာဆိုတဲ့ AP သတင်းဌာနရဲ့သတင်းထောက်လှမ်းမှုမှာပါဝင်ခဲ့လို့2016ခုနှစ်က Pulitzer Swedish ဆုချီးမြှင့်ခြင်းခံရတဲ့အဖွဲ့မှာပါဝင်ခဲ့သူဖြစ်ပါတယ
်။ကျမတုံ့တွေ့ရတဲ့အားကအဲ့ဒီကျွန်းကိုရောက်သွားတဲ့အချိန်မှာကျမလူတွေတော်တော်များများကို interview လုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကိုပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့တဘောကိုတော့တွေ့ရပါတယ်ရှင်အားကြောင့်မို့ကျမတို့အမျိုးသမီးတွေကဒီတည်င်းလောကနဲ့ပတ်သက်လာရင်ကျမတို့ပိုပြီးလှောက်ဆောင်နိုင်ဖို့ကျမတို့ကစွမ်းအားရှိပါတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့မှာမိခင်စိတ်တက်တဲ့ရှိရလူတွေအားကိုးအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မို့ကျမတို့မြန်မာအမျိုးသမီးတွေဆိုရင်လည်းကျမတို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်ကျမတို့လုပ်ရမယ့်တည်င်းတွေလည်းတကယ်အများကြီးရှိပါသေးတယ်အခုဖြစ်နေတဲ့အဖြစ်တက်တွေကလည်းတကယ်ဖြစ်နေတော့မဲ့ရှိပါသေးတယ်အားကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ
်ကဘာပေါ်မှာအကြာရှည်ဆုံးပြည်တွင်းစစ်ကိုရင်ဆိုင်နေရတယ်လို့ဆိုတဲ့မြန်မာနိုင်ငံမှာ27ပြည်လုံးကြီးလာကဒုတိယအချုပ်ကိုမကြာသေးမီကကျင်းပပြစ်စီခဲ့ပြီးငင်းကြိုင်းရေးရရှိဖို့ကြိုးပမ်းခဲ့တာတွေ့ရပါတယ်ခုလိုပဋိပက္ခဖြစ်ပွားရမှာအများဆုံးကအမျိုးသမီးနဲ့ကလေးတွေအထူးကိစ္စုံဖြစ်တဲ့အတွက်ကြောင့်လေငင်းကြိုင်းရေးတိဆောက်ရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်မှုအခန့်ကဏ္ဍကဘလို့ရှိပါတယ်ဆိုတာကိုကချင်ငင်းကြိုင်းရေးကွန်ရက်ကိုမှတ်တည်သူလည်းဖြစ်ညှိနှိုင်းမှုလည်းဖြစ်တဲ့ခွန်ကြာရဲ့အမြင်ကိုဆက်လက်တင်ပြလိုပါတယ
်ငင်းချိုင်းကြိုင်းရေးဖြစ်စင်မှာအကုန်လုံးကတယောက်တားအနေတားတားပဲဖြစ်နေတယ်ရှင်ညှိနှိုင်းတဲ့ကန္တာတွေမှာမျိုးသမီးများရဲ့အခန့်ကန္တာအင်တာနဲနေတယ်တို့တော်လည်းဖြစ်တောင်းမလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံရှိရမှာရိုးရာဒလိတွေကလည်းအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုဟန်တာဓာတ်တွေရှိပါတယ်။ကန့်ခန့်တင်းကတော့ချီအမျိုးသမီးတူဖြစ်ပြီးခြေလန်းတဲ့အဖွဲကဖြစ်ပါတယ
်။ကျမတို့ဒီရိုးရာမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူး။ဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူး။ဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အင်ထောင်တဲ့အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲသူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတန်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့တားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကန်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
း Cherry Zahong ကတော့ချင်းအမျိုးသားတူတက်ရေးပါတီကဖြစ်ပါတယ်နိုင်ငံရေးမှာအမျိုးသမီးများပါဝင်နိုင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဆက်တင်ပြလိုပါတယ
်ကျမတို့မြန်မာနိုင်ငံမှာက
ဒီအမှုသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမှုသမီးတွေကအလုပ်စူးစမ်းမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာပြည်မှာလုံးလုံးနေတဲ့အမှုသမီးတွေဆိုလို့ရှိရင်အပြည်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထမ်းနေရတယ်ပြီးပဝင်ကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမှုသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမှုသမီးတွေကဘာမှမသိဘူးဆိုတော့ကန့်တချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးကမျိုးသားတွေဖြစ်တယ်
။ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပါဝင်မှုကတခြားအင်းကြီးချင်းအရှိတောင်အာရှနိုင်ငံများနဲ့ဆိုင်ရင်နေပါနေသည်ပြီးမဲ့လို့လေစိတ်ဓာတ်ကျစရာတော့မဟုတ်ပါဘူး။ဆက်ပြီးကြိုးပမ်းသွားကြဖို့လိုအပ်တဲ့အကြောင်းနေတဲ့ပညာတော်သင်တူဦးဖြစ်ခဲ့သူမတ်ဇော်ရနာဟင်းရဲ့ဘဝခံယူချက်ကိုတင်ပြရင်ဒီသတင်းပိုင်းရဲ့မြန်မာမြန်ကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင်
။ပြန်တော်ကြတဲ့ကြပြာတူလေးတစ်ခုရှိရပေါ့နော်။ဆရာအောင်မင်းရဲ့ကြပြာပေါ့။မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူး။ဒီစနစ်ကြောင့်ဒီအစိုးရကြောင့်မင်းမကျင်ရဘူးလို့ပြောရယ်။အဲ့တော့မင်းပြောင်းနိုင်လား။မပြောင်းနိုင်။မပြောင်းနိုင်ရင်မင်းကမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်။အဖက်နေရမယ်၊စီးပူးနေရမယ်။တစ်ဖက်သားမှရရှိနိုင်တဲ့ပညာရက်ကိုအမြဲမင်းမြန်စီးပူးနေရမယ်။အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုအမျိုးသားဒီအမျိုးသားအပြစ်တွေဒီအပြစ်တွေလုံနေရင်တော့နောက်ဆုံးတော့မင်းဘဝမင်းပဲနောက်ဆုံးပိတ်ထောက်တန်းကြိုက်ဦးမယ်ရှိမယ်ဆိုရဲဒီစာလေးပေါ့နော် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even
stronger ဒေါ်လာလာဒန်စီစဉ်တက်ဆက်ပေးနေတဲ့မြို့သမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာတကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်တုဒ္ဒဆုံးလေအမေရိကန်တခွင်အစည်းအဝေးမှာတော့ပြည်တွင်းစစ်ကာလကသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့ကလေးအကြောင်းကိုကိုအောင်အောင်နဲ့အတူမဆုမုံကအကူအညီတင်ဆက်ပေးထားပါတယ်ရှင်။
ပန်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာ American ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနာယူဝဲသက်သားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂီဒီစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်။
ဘိုဂျိုဂျီရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဖက်ချမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငြိမ်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအစ္စရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဘိုဂျိုဂျော့ဇက်ဟော့ကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အဆင်သင့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပဝင်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနတ်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတက်ကတက်ဖွဲ့ဝင်3,000နဲ့မြောက်ပိုင်းကတက်အင်အား2,000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတက်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
တတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်ဒီ3ရက်ကြာတိုက်ပွဲတွေအတွင်း တက်သား9000တထောင်လောက်တေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်ဒီတိုက်ပွဲအပြီး၄လအကြာမှာသမရအေဗရာဟန်လင်ကွန်ကဂက်တီစ်ဘတ်တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်သူ့ရဲ့မင်ကွန်ထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအနာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြည်းဖြည်း150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများအပြားပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေကအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြိမ်ငြိမ်ချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1663ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်ဆုံနေဝစ်အရသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြတဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီနဲ့ဂက်တစ်ဘတ်တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်
။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတပ်ရင်းတပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်ဆင်ကြပါတယ်။ဂက်တစ်ဘတ်စစ်ပွဲအကြောင်းပြောရင်တော့တဆက်တည်းပါလာတာကသမရအေဗရာဟန်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရားဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝစ်ဆင်ထားသူကပြောသွားတာပါဒါနဲ့တစ်ဆက်တည်းမှာ Gettysburg မင်ကွန်းနဲ့ပတ်သက်ပြီး Sandy Wilber ရေးထားတဲ့သတင်းကိုဖွင့်ပြပေးပါစေ
Dedicated to the proposition that all men are created equal.
ဒီထိမှဆင်နွဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရိုအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gaddy ကဆိုပါတယ
် I think by now it would have been back as one nation we would have reunited to fight
ခုဆိုရင်လည်းနိုင်ငံတစ်နိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ကအတူတူယက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါအမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်းဝစားစင်ရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
ခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးတုံးကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြသတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စ조사ဆောင်ရွက်နေကြပါတယ်
Gettysburg ကိုတွားရောက်လေ့လာလိုသူတွေအနေနဲ့ www.nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်
။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လေ့လာလို့ရပါတယ်ရှင်။
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တူတာဆောင်လေအမေရိကန်တစ်ခွေအစီအစဉ်ကိုအင်ကာနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်။
မြန်မာနိုင်ငံရဲ့မြောက်ဖြားကနေတောင်ဘက်မြဝကျွန်းပေါ်အထိစီးဆင်းနေတဲ့အေယဝတီမြစ်ကြီးဟာကူးတန်းသွားလာရေးအတွက်အဓိကလမ်းမကြီးတစ်ခုဖြစ်ပါတယ်။ဒီမြစ်ကြောင်းမှာရာသီမွေလွယ်ကူချောမောစွာသွားလာနိုင်မှုဘာတွေလိုအပ်နေလဲဆိုတာကိုမြစ်ကြောင်းထိန်းသိမ်းရေးလုပ်ငန်းလုပ်နေတဲ့တင်မောကက်တိန်တဦးဖြစ်သူဦးစိုးမင်းအောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
လောလောဆယ်တော့အရာဝမြေကျောင်းကတော့ရာသီမွေအချိန်မွေးပေါ့လေသွာလာဖို့အတွက်ကတော်တော်လေးကိုခက်ခဲရှိပါတယ်ဒီမြေကျောင်းကကျယ်လာတယ်တိမ်လာတယ်တိမ်လာပြီးတော့စောင်းနေအများကြီးထွန်းလာတယ်ပေါ့လေ
ဘာကြောင့်အဲ့လိုဖြစ်တယ်ထင်ပါလဲ
အဓိကတော့နှိပ်ပေါင်းများစွာပေါ့လေစီမံခန့်ခွဲမှုလိုအပ်ချက်တွေလည်းရှိမယ်ပေါ့လေနောက်တစ်ခုကစိတ်မကြသောနှိပ်များစွာကနေပြီးတော့ဒီစစ်တောတွေမြင်မြန်လေးခုတ်လိုက်တဲ့အပေါ်မှာ soil erosion များများဖြစ်ပြီးတော့စစ်တောပြုံးတိမှုကနေဖြစ်ပေါ်လာတဲ့ရိုက်ခတ်မှုတန်ကြောင်ဖြစ်လာတယ်စစ်တောကိုများများခုတ်လိုက်တဲ့အခါကျတော့အပေါ်ရန်မြေလွာကမြေစီပျက်စီးမှုဖြစ်တယ်ပေါ့လေဖြစ်ပြီးတော့မြေသေးကိုဆင်းလာပြီးတော့ဒီသဲတောင်များများပေါ်ထွန်းလာတဲ့သဘောပါအဲ့တော့သဲတောင်များများဖြစ်လေလေမြေကပို့ပြီးတော့ကျေကျေစီးလေလေပိုတိမ်လေဖြစ်မှာပေါ့လေနောက်တစ်ခါကျွန်တော်ဒီသတ္တုနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလည်းဒီဘဝလုံငန်းရှင်နေအနေနဲ့ဖြစ်သင့်ဖြစ်ထိုက်တဲ့လုံထုံးလုံကြီးတွေနဲ့အလုံးမလုံးခဲနဲ့စီကံနည်းနည်းလေးယိုရင်းပြီးတော့လောက်ကင်သွားတဲ့အတွက်မြေချောင်းပတ်ဝန်းကျင်မှာတတူတွင်နဲ့ပတ်သက်လို့တူးတဲ့ကိစ္စတွေမှာလည်းဒီဆိုးချုပ်ပေါ့နော်ဒီဟာတွေကချောင်းကိုပြည့်စည်ဖို့အတွက်ဖြစ်လာတယ်ပေါ့လေ
ဦးဆုံးမရအောင်အနေနဲ့နိုင်ငံတကာမှာလည်းသွားလာလောက်ကင်ဘူးလေဆိုတော့လေဒီနိုင်တခြားနိုင်ငံတွေမှာသူတို့မြေချောင်းတွင်သွားလာမှုလွယ်ကူချောမောအောင်ဘာတွေလုပ်ထားတာများတွေ့ပါလဲ
ဒီနယ်သာလန်နိုင်ငံကိုကျွန်တော်တို့ဒီရေရင်းမြစ်နဲ့ပတ်သက်ပြီးတော့လေးလာပြီးခီးသွားတဲ့အချိန်မှာသူတို့နိုင်ငံဒီမြေချောင်းအင်းအိုင်တွေကိုထိမ့်သိမ့်တာရေလမ်းသွားလာရေးကိစ္စတွေမှာဘလုံးနီးနဲ့ဖြစ်ဖြစ်သွားလို့လာလို့ရအောင်လှုပ်ထားကင်ထားတော်တော်လေးကိုပဲရေကိုကောင်းမွန်စွာအသုံးချနိုင်တယ်ပေါ့လေအစိုးရဖြစ်အဆက်ဆက်ပြင်ကိုဒီနိုင်ငံကိုအုပ်ချုပ်တဲ့ဘရင်ကိုနှိုက်ကလည်းဒီရေအရင်းမြစ်နဲ့ပတ်သက်လာလို့ရှိရင်တော်တော်လေးကိုဘီယူဒစိုက်လုတ်ကင်တာတွေ့ရတယ်ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့ဒီရေအရင်းမြစ်ကိုဒီထက်အများကြီးပို့ပြီးတော့အားခိုက်လုပ်မယ်ဆိုလို့ရှိရင်ဒီမြစ်တွေရောရေနဲ့ပတ်သက်တဲ့ဟာတွေမှာရောအများကြီးတိုးတက်လာမလို့စပါတယ်
ဟာဥပမာလေးတစ်ခုပြောပြပေးပါလားနိုင်တယ်လန်မှာဒီလိုမျိုးသူတို့မှာဘယ်မြစ်ကြောင်းအဓိကရှိပြီးတော့ဒီရေကြောင်းသွားလာမှုကိုကောက်အောင်ဘယ်လိုလုပ်ထားလဲဆိုတာ
နယ်သာလန်မှာဆိုလို့ရှိရင် rhyme မြစ်ကော rhyme မြစ်နဲ့ဆက်ဆက်နေတဲ့မြစ်လက်တဲ့မြစ်ငယ်အားလုံးကိုသူတို့ပြုပြင်ထိန်းသိမ်းထားတဲ့အတွက်ဒီ rhyme မြစ်နဲ့ဆက်ဆက်နေတဲ့နိုင်ငံတွေအားလုံးကိုဒီရန်လန်းနေပြီးတော့ဒီတည်ပို့ဆောင်ရေးလုပ်ငန်းကိုကောက်သွားလုပ်နိုင်တာကိုကျွန်တော်တို့တွေ့ရပါတယ်ဒီနယ်သာလန်နိုင်ငံဒီပြည်လဲရင်မြစ်နေပြင်အောက်မှာတည်ထားတဲ့နိုင်ငံတစ်ခုဖြစ်နေရသားနဲ့ကိုပဲဒီကြောင်းသွားလာရေးကိစ္စကိုကောင်းမွန်စွာထိန်းသိမ်းတိစောက်ထားနိုင်တဲ့အတွက်သူ့ရဲ့ရော်တန်မြို့မှာရှိတဲ့ပြည်လဲစိတ်ကန်းကဆိုလို့ရှိရင်ကဘာပေါ်မှာတော်တော်လေးကိုကြီးကျယ်တဲ့စိတ်ကန်းမြို့တစ်မြို့ဖြစ်ဒီခြားလေးကန်ယူရန်တွေကိုထိန်းသိမ်းတယ်ရေကိုလုံလောက်တဲ့ရေအနေရအောင်ဆင့်ဆင့်ဒီကားတွေတက်တယ်ထိန်းသိမ်းတယ်ပြီးတော့အဲ့ထက်မှပဲသွားလာလှုပ်ရှားပြီးတော့ဒီကြောင်းတိမ်ပို့ဆောင်ရေးလုပ်ငန်းကိုတော်တော်လေးကိုကြီးကျယ်လုပ်ကြရတွေ့ရပါတယ်
ဟုတ်ကဲ့ဒီမြန်မာနိုင်ငံတကဒီ AR မြစ်ကြောင်းထဲမှာဆိုလို့ရှင်တောင်နေထွန်းတာကိုဘယ်လိုပုံစံမျိုးတွေနဲ့လမ်းရှင်းပေးဖို့သင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ AR မြစ်ကြီးတစ်ခုလုံးကိုဒီပြည်ပြင်ထိန်းသိမ်းလုပ်ငန်းစဉ်ကိုပြန်လုပ်ဖို့အတွက်နယ်သာလန်နိုင်ငံကလည်းထောက်ပံ့လို့နဲ့ရခင်ဆိုရလက်ထက်ကသူတို့လိလဆူတော်မှုကိစ္စကိုစတင်ဆောင်ရွက်ကြပါတယ်ရေရင်းမြစ်ကွန်ပျူတာတိုင်းနဲ့ပတ်သက်တဲ့ကိစ္စချုပ်ကိစ္စတွေမှာကျွန်တော်ပုဂ္ဂလိကဘက်ကနေဝင်လုပ်တဲ့အခါကျတော့ကျွန်တော်တို့ဒီပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်တာတို့ပညာရှင်တွေကြီးရနေပြီးတော့အကြံဉာဏ်ရယူပြီးဆောင်ရွက်တာတို့အဲ့တော့ကျွန်တော်မြင်တာတော့ဒီ AR မြစ်ကြီးတစ်ခုလုံးကိုပြန်ပြီးတော့ပြင်ထိန်းသိမ်းကြမယ်ဆိုရင်ငွေကြေးအရင်းအနှီးရောအများကြီးလိုပါမယ်မြစ်ကြောင်းတစ်ခုဖြစ်တဲ့အတွက်ဥပမာကာကြီးဆိုတဲ့နေရာမှာလှုပ်လိုက်တဲ့လေးစနစ်နဲ့ခါဘွေးဆိုတဲ့နေရာမှာပုံတူထပ်တူကူးပြီးတော့လှုပ်လို့မရပါဘူးမြစ်ကြောင်းရဲ့သဘောတဘာဝရာသူကတော်တော်လေးကိုကမရဖြစ်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကကာကြီးမှာဘယ်လိုပြင်ထိန်သိမ်းမလဲဆိုတော့ဒီစနေရောက်တော့အဲ့ဒီနေရာအတွက်ကသက်သက်မှန်မှန်လေးလေ့လာစုဆောင်မှုလုပ်ပြီးမှပြင်ထိန်သိမ်းရင်းလုပ်ရပါတယ်ဒီမြေတောင်းတစ်ခုတည်းမှာပဲခါဝဲဆိုတဲ့နေရာရောက်သွားရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာလေးလေ့လာစုဆောင်မှုလုပ်ပြီးမှရလာတဲ့ရလတ်ပုံမှန်မျိုးဒီတော့ပြင်ထိန်သိမ်းရင်းလုပ်ရပါတယ်မြေတောင်းကြီးကလည်းရှည်တဲ့အခါကျတော့ကျွန်တော်တို့ဒီမြေတောင်းကြီးတစ်ခုလုံးကိုပြင်ထိန်သိမ်းမယ်ဆိုရင်ငွေရင်းနှီးလည်းတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်ဟာလေးရှိပါတယ် တချိန်တည်းမှာပြည်သူလူထုရဲ့အားအားလည်းအများကြီးလုံမယ်လို့ထင်ပါတယ်အဘာဖြစ်လို့လဲဆိုတော့တော်တော်ပြုံးပြီးသွားတာရှိမယ်ဒီသတ္တုတူခေါ်တဲ့နေရာမှာကျွန်တော်တို့နီးစနစ်မကျတဲ့ကိစ္စတွေရှိမယ်အမိုက်ကျတဲ့ကိစ္စဘယ်မျိုးတွေလွတ်ပြင်းနေတဲ့ကိစ္စတော်တော်ကိုစိုးရွားတဲ့လေ့ကျင့်တစ်ခုဖြစ်နေတယ်ပေါ့လေအဲ့ဒါလေးကလည်းဒီမြေကြောင်းအနေနဲ့ပတ်သက်လာလို့ရှိရင်တဘာဝဘေးအန္တရာယ်ကိုပို့တိုးအောင်ထပ်ဆောင်အန္တရာယ်တစ်ခုပါအစိုးရကပညာပေးရုံနဲ့လိုက်ထိန်သိမ်းရုံနဲ့မပြီးဘူးပေါ့လေဒါပြည်သူလူထုမှလည်းအများကြီးတောင်းရှိပါတယ်ဒါရီကိုလည်းဒီလူတွေကလည်းသူကလည်းခင်းနေနေလောက်ကြမယ်ဆိုလို့ရှိရင်စီးနေကန်းနဲ့လုံမယ်ဆိုရင်ဒီမြေကြောင်းပြည်ရင်ထင်းသိမ်းလုံငန်းကထင်ထားတာတည်းနဲ့ဒီနေ့စံလေးပြီးနိုင်မယ်လို့ဒီလိုစပါတယ
်ဟုတ်ကဲ့တင်မောကက်ပတင်တယောက်အနေနဲ့ဒီ AR မြေကြောင်းနဲ့သွားမယ်ဆိုလို့ရှိရင်ရေကြောင်းသွားလာရေးမှာအခက်အခဲဆုံးဖြစ်မဲ့နေရာဘယ်နေရာလို့ထင်ပါလဲ
18နေရာနေရာ20လောက်ဒီလောလောဆယ်မှာတော်တော်လေးကိုခက်ခဲခက်ခဲနဲ့သွားလာလှူရှားမဲ့နေရာဖြစ်နေတယ်ပေါ့လေဒါကတော့အမှောင်ဆုံးရှင်းရမယ်နေရာလေးပေါ့အဲ့နောက်ပိုင်းကျမှတခြားလိုအပ်တဲ့နေရာတွေလိုက်ပြီးပြင်ချင်းချင်းလောက်ရမယ်ပေါ့လေအပေါ်မှာအဖြစ်ကျွန်တော်အနေနဲ့ပတ်ဝန်းပတ်သက်မှုရှိနေတာကတော့ပကန်းမြို့နဲ့ပတ်ဝန်းကျင်ကမှရှိနေတဲ့နေရာပဲဖြစ်ပေါ့လေအဲ့နေရာကလည်းဒီလူပေါ့လေရင်နေတဲ့အချိန်ဆိုလို့ရှိရင်မိကျောင်းက3ပေ4ပေအဲ့လောက်ထိကိုတိမ်သွားတယ်ပေါ့လေရေရင်နေပေါ့လေချက်ချင်းသွားလာဖို့အတွက်ကိုတော်တော်လေးကိုခက်ခဲရှိလာတယ်ပေါ့အဲ့တော့ဒီလမ်းကြောင်းကိုအားထားပြီးတော့စိတ်ပူဆောင်ရေးလုပ်ငန်းကိုလုပ်ဖို့တော်တော်လေးကိုစဉ်းစားလာတဲ့အချိန်ကြီးရောက်သွားတယ်ပေါ့လေ
ဆိုတော့ဒီပကံပတ်ဝန်းကျင်မှာဘယ်နေရာနေစပြီးတော့ဆောင်ရွက်မယ်လို့စဉ်းစားထားပါလဲ
ပတ်ဝန်းကျင်မှာမြေကြောင်းကတော်တော်လေးလည်းကျေလာတယ်အလေကောင်မလဲတောင်ပုံကြီးတပြေးပြေးတောင်ကနေပြီးတော့ကျွန်းနီးပါးလောက်ဖြစ်သွားတဲ့အတွက်မြေကြောင်းကလက်ချမ်းကွဲသွားတယ်ပေါ့လေရှေ့ဘက်ချမ်းမှာလည်းသူကဒီလမ်းကြောင်းရှိနေပါတယ်သို့တော့တော်တော်လေးကိုတိမ်ပြီးတော့ကျွန်တော်ပြည်ပြင်ချင်းသိမ့်မဲ့ရည်ရည်နဲ့သွားလို့လာတော့အတွက်လုံမယ်ခိုင်တယ်ဆိုရင်တော့မလုံးတဲ့အခြေအနေကြောက်တယ်ဆိုတော့ဒီနောက်ဘက်ကမှရှိတဲ့အဓိကရည်လမ်းကြောင်းကိုပြင်ဆင်မှုအတွက်ကားနဲ့ချင်းသိမ့်တဲ့ကိစ္စရည်ရည်နဲ့သွားအောင်လို့ကျွန်တော်တူဖို့ယူရမယ်ကိစ္စပေါ့လေဒါကတော့အဓိကအချက်လက်ခုပေါ့လေ
ဥဆုံးမင်းအောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါဒီသတင်းပတ်စင်ကဏ္ဍကို bamis.voanews.com မှာလည်းအချိန်မရွေးနားဆင်နိုင်ပါတယ်စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာနားကြည့်ရှုနိုင်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမိ мян ခန့်တွေနဲ့သတင်းပတ်စင်ကဏ္ဍတွေကို DPP ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်အခုတောက်ကြနေညာပဲအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွယ်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကချိန်ဆော့ပြီးကျင်းပခဲ့တဲ့မနေ့တုန်းကရွေးကောက်ပွဲမှာအနာရဲ့ကွန်ဆာဗေးတစ်ပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ပဲအရင်နိုင်သွားပါတယ်။ကိုဇယ်နီယာ650ရှိတဲ့အောက်လွတ်တော်ရဲ့636နေရာအတွက်ရှင်ပြန်ရမှာအနာရဲ့ကွန်ဆာဗေးတစ်ပါတီက330လီဘာပါတီက258နေရာရခဲ့တာပါ။ဒါကြောင့်လဲကျန်နေရာတွေအားလုံးကိုကွန်ဆာဗေးတစ်ပါတီကနိုင်မယ်ဆိုရင်တော့အများစုအဖြစ်ထိန်းချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူး။ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်ထားစုံစမ်းမှုတွေမရှိတဲ့အကြောင်းပြောင်းစုံစမ်းစစ်ဆေးပြီလို့ FBI ညွှန်ကြားရေးမှူးအောင် James Comey လွှတ်တော်မှာထွက်ဆိုခဲ့တဲ့မနေ့ကသူတို့ချက်ချက် Twitter လူမှုကွန်ရက်ပေါ်မှာအတန်တိတ်နေခဲ့တဲ့သမ္မတထရန့်ဟာဒီကနေ့မှာတော့လက်ဝဲသတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်မနေ့ကလွှတ်တော်ကြားနာပွဲမှာတော့အင်ဂျီရောမျိုးသားလူမျိုးအကြံပေးရရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတထရန့်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်း FBI ကြီးကဲဟောင်းကထွက်ဆိုခဲ့တာပါပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသားတူနဲ့သူ့ရဲ့အမျိုးသမီးအဖော်တို့ကိုနိုင်ငံနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကို IS စွန့်ရောက်ဘက်ကထုတ်ပြန်လိုက်ပါတယ်။ဗီဒီယိုထဲမှာပါတဲ့တရုတ်မျိုးသားကပြီးခဲ့တဲ့လကဘလူးချီစတန်ပြည်နယ်မြို့တော်ကတာမှာပြန်ပြီးဆွတ်ခံရသူဖြစ်ကြောင်းပြည်နယ်ဆိုးရတောင်းရှိသူတွေကဗီဒီယိုကိုတီးပြခဲ့ပါတယ်။တနင်္လာနေ့တိုင်းဒဝမ်မြို့နီလူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တည်ယူပို့ဆောင်ရင်းလေရင်ပြတ်ကျသွားတဲ့ဖြစ်ဖြစ်တဲ့ဝန်ထဲကြောင့်အမေရိကန်ကပြောဆိုလိုက်ပါတယ်။မနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နိုင်ငံရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ကအထူးဝန်ထဲကြောင့်ပြောဆိုခဲ့တာပါ။လေရင်အမှုထမ်းတွေစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်စုစုပေါင်း122ဦးလိုက်ပါသွားတဲ့လေရင်ကအခုချိန်ထိတော့အလောင်း32လောင်းရှာဖွေတွေ့ရှိထားပါတယ်။
2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Tanner Cornelius ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.